မြန်မာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးကျူးလွန်နေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့
We felt that this very large mining project had almost become perceived in the country as a test case of how the Myanmar government. Some of what our report focuses on is also possible breaches of economic sanctions.
Open for Business, Corporate Crimes and Abuses at Myanmar Cooper Mine.
ဒီစီမံကိန်းတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေလူမှုရေးဆိုင်ရာတည်ရမှုတွေဒီလုပ်ငန်းတွေကိုကောက်ကွယ်ဆန္ဒပြကြသူတွေအပေါ်ရက်ဆက်စွာဖိနှိပ်နေတဲ့ကိစ္စတွေကိုအဓိကမီးမောင်းထိုးပြထားတယ်လို့မြန်မာအစိုးရတအူရဲ့မဟုတ်ဘဲနဲ့ဒီငွေကြေးရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေကလည်းဥပဒေတွေကိုလေးစားလိုက်တာကိုပြတ်ကွက်ခဲ့ပြီ